Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington Bureau of VOA American အစံကနေ2019ခုနှစ် March 10ရက်တောက်ကြနေနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40-49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျွန်မကခင်မျက်သက်ပါ။ဒီမနက်ခင်းသတင်းတွေကိုမဆွမြတ်မှုနဲ့အတူကြီးညာပေးမှာပါ။အီရတ်က IS တွေတော်တွေတိမ့်ပိုက်ထားတဲ့ရက်ကာမျိုးကိုပြန်ပြီးတိမ့်ကိုဆစ်စင်ရေးမှာဘသူဥဆောင်မယ်ဆိုတာကိုအမေရိကန်နဲ့တူရကီတို့ကြားသဘောတူညီမှုအခုထိမရကြသေးပါဘူး။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆နိုင်ငံကဝင်ရောက်မှုကိုတားမြစ်တဲ့သမ္မတထရန့်ရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်တဲ့အမိန့်အတွက်ပြည်တော်ကြီးနဲ့၆ခုကနေစိန်ခေါ်လိုက်ကြပါတယ်။ဒီကမြန်မာနှစ်နိုင်ငံနေဆက်တည်ငြိမ်ရေးအတွက်ကိုကံဒေသတွေတိုက်ခိုက်မှုတွေချက်ချင်းရပ်ဆဲဖို့တရုတ်ဘက်ကတောင်းဆိုပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်းအင်ဂျင်နိုင်
။ကောင်းပါပြီရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA News Burmese မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်နော်။ဒီကနေ့နေနဲ့ခင်သတင်းစွာတွေကိုတင်ဆက်တဲ့အခါမှာတော့
The European UnionContinues to lead negotiations on a resolution on the situation of human rights in Myanmar.
ဒါကတော့ Rohingya အရေးနဲ့ပတ်သက်လို့လက်ရှိပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုပဲမြန်မာအစိုးရနဲ့ညှိနှိုင်းပြီးဆက်လက်ဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂရဲ့ပြောခွင့်ရအမျိုးသမီးက VOA မြန်မာပိုင်းကိုပြောကြားခဲ့တာပါ။လူ့ခွင့်ရေးကောင်စီမှမြန်မာအရေးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတင်ပြတဲ့အခါမှာတော့အသေးစိတ်ကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ထိုင်းမြန်မာနယ်စပ်ကမြန်မာရွှေပြောင်းစာတင်ကျောင်းကကျောင်းသူကျောင်းသားတွေမြောက်ရီဘက်မှာဆယ်တန်းဆောင်မိုးဝဲသွားဖြည့်တဲ့အခြေအနေကိုလည်းပြောပြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းတဲ့အခါမှာတော့ကျန်းမာရေးနဲ့အတူတိုင်းသတင်းလှော်တို့ကိုပြန်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင်။
အိုင်စစ်တရအဖွဲ့မြို့ရောင်းသူတို့ကိုရင်ချင်ညာထားတဲ့ရက်ကာမျိုးကိုဝင်းပြီးတိမ့်တဲ့အခါမှာအီရတ်တပ်တွေကိုလက်နက်အထောက်အကူပေးဖို့အတွက်အမေရိကန်မရင်းတပ်သားတွေဟာဆီးရက်အရှိမြောက်ပိုင်းဒေသကိုတွားရောက်နေပြီလို့အမေရိကန်ရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းအခုလိုရက်ကာကိုတိုက်ခိုက်ရင်လည်းပတ်သက်ပြီးအမေရိကန်နဲ့တူရကီတို့ကြားနောက်ဆုံးသဘောတူညီမှုရရှိတဲ့အနေအထားကူတည်မရှိသေးပါဘူး။ရက်ကာမျိုးရက်ကဂျီရက်4000လောက်ကိုနှင်ထုတ်နိုင်ဖို့အတွက်အမေရိကန်ကူညီပေးနေတဲ့ Cuts တပ်ဖွဲ့တွေကပဲဥဆောင်မလား။ဒါမှမဟုတ်တူရကီဥဆောင်တဲ့ Syria တပုံတွေကပဲဥဆောင်မလားဆိုတာဆုံးဖြတ်နိုင်တဲ့ပုံမျိုးကူတည်မတွေ့ရသေးတာပါ။ဒါပေမဲ့ Syria မြောက်ပိုင်းအဓိကကျတဲ့ဒီမျိုးကလည်း American တွေပံ့ပိုးကူညီနေတဲ့ Cuts ပြည်သူ့ကာကွယ်တပ်ဖွဲ့ YPG တွေထွက်မသွားရင်တူရကီဥဆောင်တဲ့တပ်ဖွဲ့တွေကတိုက်ထုတ်မယ်လို့ American Marine တပ်သားတွေရောက်ရှိသွားချိန်ကြာသပတေးနေ့မှာပဲတူရကီနိုင်ငံခြားရေးဝန်ကြီးကသတိပေးတာပါ။ဒီရက်ကဝင်ရောက်ရှိနေမှုအရေးမှာရှုပ်ထွေးမှုတွေဖြစ်နေပြီးတော့ဘဲဖွဲ့ကဥဆောင်မယ်ဆိုတာနဲ့ပတ်သက်ပြီးအငင်းပွားမှုတွေကြောင့်လနဲ့ချီကြန့်ကြနေတာပါ။တူရကီနိုင်ငံခြားရေးဝန်ကြီးကအမေရိကန်ဆိုအား IS တွေကြောင့်ခိုင်မာချေကုပ်ယူထားတဲ့ရက်ကာကိုတိုက်ခိုက်ဖို့အစီအစဉ်တွေလုပ်ပြီးအချင်းချင်းရှုပ်ထွေးအောင်လုပ်နေတယ်လို့ဆွဆဲပါတယ်။အမေရိကန်ရာရှိတွေကတော့ရက်ကာနဲ့32ကီလိုမီတာအကွာအမေရိကန်မရင်းတပ်ဖွဲ့တစ်ဖွဲ့ကိုလက်နက်ကြီးတွေနဲ့အတူတတ်ချထားတယ်လို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုနဲ့ဥရောပရဲ့ဒီမိုကရေစီစနစ်ကိုအင်အားနည်းအောင်ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်လုပ်နေတယ်လို့ဆယ်စုနှစ်နဲ့ချီရှိနေတဲ့နေတိုးမဟာမိတ်အဖွဲ့ပြိုကွဲအောင်လို့အဖွဲ့ဝင်နိုင်ငံတွေရဲ့ရွေးကောက်ပွဲတွေကိုဝင်နှောက်ရှက်ဖို့ကြိုးစားနေတယ်လို့လွှတ်တော်ကြားနာပွဲမှာနိုင်ငံသားရေးရာတုံးသက်သူတွေနဲ့အက်စတိုးနီးယားနိုင်ငံသမ္မတဟောင်းတို့ကကြာသာပတေးတွေကပြောကြားခဲ့ကြပါတယ်ရုရှားဟာအမေရိကန်ရဲ့ပြိုင်ဘက်ဖြစ်တယ်ဆိုတာအမေရိကန်လွှတ်တော်အမတ်တွေအနေနဲ့တန်တရားမရှိသင့်ဘူးလို့ဥရောပမူဝါဒရေးရာသုံးသပ်ရေးအဖွဲ့ European Policy Analysis ရဲ့ဥက္ကဋ္ဌပီတာဒိုရန်ကပြောပါတယ်။အနောက်နိုင်ငံတွေရဲ့ဒီမိုကရေစီစနစ်ကိုဆန့်ကျင်ရေးအစိုးရကိုယ်တိုင်အားပေးနေတဲ့ဝါဒဖြန့်မှုတွေကိုရုရှားအစိုးရကပိုတိုးလှုပ်လာနေတယ်လို့ဒိုရန်ကပြောပါတယ်။ဒါကြောင့်နေတိုးအဖွဲ့တွေကဒီမိုကရေစီနိုင်ငံတွေမှာအန္တရာယ်ရှိလာတယ်လို့ဆိုပါတယ်။ရုရှားအစိုးရရဲ့မဟာဗျူဟာမျှော်မှန်းချက်တွေဟာဥရောပမှာရှိတဲ့အမေရိကန်အကျိုးစီးပွားနဲ့အခြေခံအဖြစ်ကွဲလွဲနေတယ်လို့ဥရောပမူဝါဒရေးရာကြွမ်းကျင်သူကပြောပါတယ်ရှင်
။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆နိုင်ငံကနေအမေရိကန်နိုင်ငံနဲ့ဝင်ရောက်မှုကိုတားမြစ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ပြန်လည်ပြင်ဆင်ပြီးထုတ်ပြန်တဲ့အမိန့်အတွက်အမေရိကန်ပြည်ထောင်စုရဲ့ပြည်내၆ခုကစိန်ခေါ်လိုက်ကြပါတယ်။အခုထုတ်ပြန်တဲ့အမိန့်တွေဟာ Pacific ကျွန်းတွေကပြည်내လေးဖြစ်တဲ့ Hawaii ပြည်နယ်မှာနေထိုင်တဲ့မွတ်စလင်တွေကိုထိခိုက်စေတယ်ဆိုပြီးသူ့ပြည်내ကတရားစွဲထားတာပါ။ Aku mete ha, aye American dia yang ni ka pecah thale. Tamra aye mengo satu bojir yule coba mudhu pita jono piobi. Nampak pini ngaku galah supang singko kejala pipare. Tamra aye mula aye usang kangku kere. American nampang Washington pini garo. Tamra aye January nsekhunye topian aye mengo piane tipet thale. Aku mete gule. Sayangan aye dia yang mengo topian bebo. Siapa ka pini suah dia yang gu panjang kira pa. Nampini rute Oregon Minnesota ne New York pini regale Washington pini dia yang lusang muka pupang pawan bar. Massachusetts Pinegale, she dream patemabe, Tamarai, Mintiku, Machina Chow, the accessible Lusan Muma, Tubinele Power Melo, Chadabrini, no my Machina Bale, Washington Dina Suashine, Bob Fabuku Sangaro, Tamra, Dewin Gwen, Damit, who sang a Mintiha, Nago Topian Jet, Bobby Pongin at the entire Poisigon Chicken Ubri sang a Tatanarigo, Pishin Pin as one Machibu, Lupio Bale.
America Tamara Hong Barack Obama letter map Piatangere, Jemma is Sangshamu Ubrigo, Pepe. A season dinner at Saturn and Bojosa Nijare, Republican and Madrid Mine, Aula Doma, Darcy Nkugo, John Juan and Yajavare, Obama Kelo Tijare, Tambone, Jamai, Sanshamu Ubrigo, Satome, season de go, Republican Party Dwemago, Gangwa Muri, Shinizi Mabe, Aula Dona Kuma, a deep Unangajaraba, a consijamu, a Gakuan Pien, Lumu Pulo Ye, Jamai, Sanshamu, Sare, season rego, Gandre, Aula Dor, Ways and Means Comedy Ma. Such a night loud down, look at here, then swinway get up be, Tata American Jamma Aula do Ogata Bora Yanga, Trenza, Shinimwe, Lokebare, Obama Gego, Pepe, Sato Nambo, and Nisa Song Achi Nigo, Jani Vilo, Bora Yanga, Suvarishin.
You American fan, Manepe Nimavada, Season Nigo, Manet Chonai Gani, Kunan IT, Sandomita, Tonsen Ne, Kilohas, Kutong Ninga, Sandomita Lise, Kilohas Kunle, Tontonia, Sandomita Lise, Kilohas Chowdish Shinga. Dudia Naiwama, Sina Mita, Tia Kuze, Kilo has Tinga, Kung Arugani, your tone and pinny right now.
The U American thing, I'm not candidate to go sell it in anybody. Tio Nama Nesatita, Dingin and Ninja Yasibu, Nanang and Nesatita, Matakani, Poy Alo, Tinning, Tinning, Lose on Jabone, then again Takami, Chichin, Yasa Jabu, Tio Sua got to the Rinima, down so like Bari, Namaning and Yapan Shanty in a Guga, Guba Uchuquin, Dita Maku, Rimba, Drin Taman, Tipwaki, Taiwari Jump, Dita Gana Tango, Tilning and a Tripy Wayo Lari, Tilning and Jamujitana, Pio Quia, Gapio Bari, Taiwari Jump, Pimet, Bidur Tigger and Nara, Dread Tilning and Gap, Pit and Shum Chabari, Dabian Dioka, there you go. ကိုတိဥဆောကကုညီရေပေးနေတယ်လို့နေဆက်ဒေတာတင်းငင်းမှုရရှိရတဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလည်းလုပ်နေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။လာရှုဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေကိုကုညီဆောင်ရွက်ပေးနေသူတွေကတော့တရုတ်ဘက်ခြံကိုထွက်ပြေးကြသူတွေဟာတရုတ်ဘာသာစကားပြောတဲ့သူတွေဖြစ်ပြီးတိုက်ပွဲတွေစတင်ကြတဲ့ကတရားအားလုံးကိုတရုတ်ဘက်ကပိတ်ထားလိုက်ပြီးဗမာဒုက္ခသည်တ ဒီလိုငန်းစဉ်ကိုတက်ကထောက်ခံကြောင်းနဲ့မပြေလည်မှုတွေကိုဆွေးနွေးဖြေရှာပြီးငင်းချမ်းတဲ့အနေနဲ့ဖြေရှင်းဖို့တိုက်တွန်းကြောင်းနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်မတ်လ6ရက်တနင်္လာနေ့ကကိုကန်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြန်လည်ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံမိသားလက်နက်ကြီးနဲ့တခြားစီတွေကြားရောက်ထိမှန်ပြီးနေဆက်ဒေသခံတအူ
ချက်ချတဲ့အခါကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကတောင်းဆိုနေသလိုနိုင်ငံတကာပါတဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းရေးကိုထည့်သွင်းတောင်းဆိုမဲ့ပုံမရပါဘူး။ Writers သတင်းဌာနကရရှိတဲ့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတိတ်ကိုပြင်းထန်တဲ့ဆဆွဲချက်တွေထွက်ပေါ်နေတာနဲ့လက်ရှိစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံတော်အစ်စ်မှာပဲရှိနေသေးတာကို EU ကသိပါတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးရုံးရဲ့ထောက်ခံမှုနဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှုရန်ဟီလီအနေနဲ့စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကလုပ်နေတယ်လို့ဆိုတဲ့ဆိုးွားတဲ့လူ့ခွင့်ရေး6 ချိုးဖောက်မှုတွေအပေါ်စုံစမ်းပြီးတော့ကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်ဆောင်ရွက်ဖို့အတွက် EU ရဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတိုက်တွန်းထားပါတယ်Writers သတင်းဌာနကရရှိတဲ့ဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပြီးဆွေးနွေးမှုတွေထဲမှာမြန်မာအစိုးရနဲ့ပါဝင်တင်းတဲ့သူဘက်အားလုံးကပါဝင်တယ်လို့ EU နိုင်ငံသားရေးရာနဲ့လုံခြုံရေးဆိုင်ရာပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်အပိဒတ်ဆုံးဖြတ်ချက်ကိုမတ်လ23ရက်ဒါမှမဟုတ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနှစ်ပတ်လည်ညီလာခံပြီးဆုံးမဲ့မတ်လ24ရက်နေ့မှာတင်ပြနိုင်မယ်လို့ပြောခွင့်ရမာယာကိုစီယန်ချစ်ကပြောပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအောက်တိုဘာ9ရက်နေ့နောက်ပိုင်းဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်နေတာကိုနိုင်ငံတကာပါတဲ့စုံစမ်းရေးကော်မရှင်တစ်ခုဖွဲ့ပြီးစုံစမ်းပေးဖို့အတွက်လူခွင့်ရေးကော်မရှင်နာမင်းကြီးဇာယီရိုက်အယ်ဟူစင်ကဗုဒ္ဓဟူးနေ့ကပဲလူခွင့်ရေးကောင်စီစည်းဝေးပွဲမှာထပ်ပြီးတော့တောင်းဆိုခဲ့တာဖြစ်ပါတယ်။ EU တန်တမန်တွေကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့လက်ရှိလုပ်နေတဲ့လုံခြုံရေးလှုပ်ရှားတွေအတိုင်းဆက်လုပ်သွားခြင်းပုံရတယ်လို့အင်္ဂါနေ့ကစည်းဝေးပွဲမှာပြောတဲ့အကြောင်း Writers သတင်းထဲမှာဖော်ပြထားပါတယ်ရှင်။
American Airlines ရဲ့ Hack လို့ဖောက်ထွင်းတဲ့စီစဉ်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကို WikiLeaks အဖွဲ့ကရယူပြီးဖြန့်ဝေနိုင်ခဲ့တဲ့နောက်မှာ WikiLeaks တီထောင်သူ Julian Assange က CIA ကစိတ်ပျက်စရာကောင်းလောက်အောင်ညံ့ဖြစ်တယ်လို့ပြောကြလိုက်ပါတယ်။ဒီလိုအစီအစဉ်မျိုးကိုဖန်တီးပြီးတနေရာတည်းစုထားထားတယ်လို့လုံခြုံမှုလည်းမရှိတဲ့အတွက်ဒါဟာရာဇဝင်တွန်လောက်တဲ့စိတ်ပျက်စရာညံ့ဖြစ်မှုလို့ Assange ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ WikiLeaks ကဒီသတင်းပတ်စောပိုင်းမှာ CIA ရဲ့ကန့်သက်ဆဲစရံထောင်ပေါင်းများစွာကိုဖောက်ချခဲ့တာဖြစ်ပြီးဒီဆဲစရံတွေကလည်း CIA ရဲ့ hack လုပ်တဲ့လုံနည်းလုံဟန်အလုံးကိုလူများသိသွားခဲ့တာဖြစ်ပါတယ်။ Smartphone တွေနဲ့တချို့ TV တွေလည်းဖောက်ထွင်းဝင်ရောက်လို့ရတယ်။ကိရိယာတွေ CIA မှာရှိတယ်ဆိုတာဒီဆဲစရံတွေမှာဖော်ပြထားပြီးသူတို့ထောက်လန်းချင်တဲ့သူတွေကိုအဲ့ဒီ set တွေက microphone တွေကနေတဆင့်ထောက်လန်းလို့ရနေတာဖြစ်ပါတယ်။နေပညာကုမ္ပဏီတော်များများ WikiLeaks ကိုဆက်သွယ်ပြီး CIA ထောက်လန်းမှုဆိုင်ရာနောက်ထပ်အချက်လက်တွေမေးမြန်းကြတယ်လို့ပြောပါတယ်။ဒါပေမဲ့ Apple နဲ့ Samsung ကုမ္ပဏီတွေကတော့သူတို့ဟာ WikiLeaks ရဲ့ဆက်ဆွဲပြောဆိုမှုမှန်မှန်ဆန်းစစ်နေတယ်လို့ဗုဒ္ဓဖူးနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။လိုအပ်တဲ့ဓာတ်မြေဩစာနဲ့ရေအလုံးလုံးရမယ်ဆိုရင်အင်္ဂါဂျိုပေါ်မှာအာလူးစိုက်ပျိုးလို့ရမယ်လို့သိပ္ပံပညာရှင်တွေကပြောလိုက်ပါတယ်။နိုင်ငံကအာလူးသုတေသနဌာနနဲ့ပီရူးနိုင်ငံလီမာမြို့မှာရှိတဲ့အင်ဂျင်နီယာနဲ့နည်းပညာတက္ကသိုလ်ကသုတေသူတွေဟာပမ်ပတ်ဒယ်လာဝါယာတက္ကသနရတွေကမြေကြီးတွေကိုတုံးပြီးတော့အာလူးကိုအအောင်မြင်မြင်စိုက်ပျိုးနိုင်ခဲ့ပါတယ်။အဲ့ဒီမြေဟာအင်္ဂါဂျိုဘော်မှာရှိတဲ့မြေသားနဲ့အနီးစပ်ဆုံးတူတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။အင်္ဂါဂျိုဘော်ကအပူချိန်၊လေထုဖိအား၊အောက်ဆီဂျင်နဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏတို့အတိုင်းဆင်တူနီးပါးရှိတဲ့အလုံးကမ်းတစ်ခုကို NASA Ames သုတေသနဌာနကသိပ္ပံပညာရှင်တွေရဲ့အကူအညီနဲ့စောက်လုပ်ပြီးတော့အဲ့ဒီမှာအာလူးစိုက်ပျိုးနိုင်ခဲ့တာဖြစ်ပါတယ်။ကျန်းကျန်းတဲ့ရာသီဥတုအခြေအနေနဲ့6တွေ့ပြင်းထန်တဲ့မြေကြီးပေါ်မှာအာလူးအမျိုးအစားတော်တော်များများစိုက်ပျိုးနိုင်တာကိုအားတက်စရာစမ်းသပ်တွေ့ရှိခဲ့ကြပါတယ်ရှင်။ဒါကတော့တောက်ကြနေနေတဲ့ခင်းတင်ဆက်စီစဉ်ကိုဒေါက်ခင်မျိုးသက်နဲ့မဆုမြမွန်တို့ကတင်ဆက်ခဲ့တာပါရှင်။အခုဆက်လက်ပြီးတော့တင်လှော်တွေကိုထုတ်လင်းမှာပါ။ရိုဟင်ဂျာလူနည်းစုတွေပေါ်ရရဆက်ဆက်ပြုမှုနေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာစုံစမ်းမှုတစ်တည်းရဲ့ပြုလုပ်မဲ့ကိစ္စကိုဥရောပတမကကလက်မခံတဲ့သဘောပြသလိုက်ပါတယ်။ဒီပြဿနာအပေါ်နီလန်းတင်းနဲ့ချိတ်ကပ်မဲ့အစားလက်ရှိပုံစံအတိုင်းမြမအစိုးရနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းပြောပါရယ်ဒီဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြမအရေးဆွေးနွေးမှုတွေကိုတော့ဆက်ပြီးတော့နားဆင်ပါရှင်မြမနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မဒိန်းကျင့်ရွာလုံးကျွတ်မိရှို့တာတွေပြုလုပ်ခဲ့ပြီးဒီလုပ်ရက်တွေဟာလူသားမျိုးနွယ်အပေါ်ပြစ်မှုကျူးလွန်ရာလူမျိုးတုံးတပ်ဖြတ်ရာရောက်နိုင်တယ်လို့မကြသေးခင်ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာထုတ်ပြန်ထားပါတယ်ဒါကြောင့်ဆီးရီးယားနဲ့မြောက်ကိုရီးယားတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြုလုပ်ခဲ့တယ်လို့မြန်မာနိုင်ငံရဲ့ဒီကိစ္စကိုလည်းအပြည့်အဝစုံစမ်းစစ်ဆေးဖို့နိုင်ငံတကာစုံစမ်းရေးကော်မရှင်တည်းရဲ့ဖွဲ့စည်းတင်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်အယ်ဟူစိန်ကပြောကြားခဲ့ပါတယ
် I therefore urge the council at minimum to establish a commission of inquiry into the violence against the Rohingya
ဒါကြောင့်လည်းရိုဟင်ဂျာတွေပေါ်ကြမ်းဖက်မှုတွေထူးသဖြင့်2016ခုနှစ်အောက်တိုဘာ9ရက်နေ့နောက်ပိုင်းလွန်ကျွေးဆောင်ရွက်ချက်တွေကိုအနည်းဆုံးတော့စုံစမ်းရေးကော်မရှင်တရားဖွဲ့စည်းဖို့လူခွင့်ရေးကောင်စီကိုကျွန်တော်တောင်းဆိုပါတယ်။နောက်ပြီးတော့နိုင်ငံတွင်းမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂယုံဖွင့်လှစ်ခွင့်ရဖို့လည်းထပ်မံပြီးတောင်းဆိုလိုပါတယ
်။ဥရောပသမဂ္ဂကတော့ကုလသမဂ္ဂရဲ့ဒီအဆိုပြုချက်အပေါ်စိတ်ဝင်စားမှုမရှိဘဲလက်ရှိပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုပဲမြန်မာအစိုးရနဲ့ညှိနှိုင်းပြီးဆက်လက်ဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂရဲ့ပြောခွင့်ရအမျိုးသမီးမာယာကိုစီဂျန်နစ်က VOA မြန်မာပိုင်းကိုအခုလိုပြောကြားခဲ့ပါတယ
် The European Union continues to lead negotiations on a resolution on the situation of human rights in Myanmar.
မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မလလေလောက်မှဆွေးနွေးပြီးတော့လက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမလကုန်ပိုင်းလောက်ကျရဲ့အတီးပြုတ်ဖို့ရှိတဲ့ဆုံးဖြတ်ချက်မူကြမ်းကို EU ကဥဆောင်ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပါတယ်။ကျမတို့ရဲ့အဓိကရည်မှန်းချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆူဆူဝဝလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အစီရင်ခံစာနဲ့ပတ်သက်လို့ခိုင်လုံစိတ်ချရတဲ့ဗက်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေအပေါ်သဘောတူညီမှုရရှိနိုင်ဖို့ဖြစ်ပါတယ်။ဥရောပသမဂ္ဂဟာမြန်မာအစိုးရနဲ့တကွတက်ဆိုင်ရဗတ်ပေါင်းစုံနဲ့ဆွေးနွေးညှိနှိုင်းနေပါတယ်။ဘလို့ရလဒ်တွေထွက်ပေါ်လာမယ်ဆိုတာဒီအစ်စ်မှကျွန်မမပြောနိုင်သေးပါဘူး
။မြန်မာအစိုးရဘက်ကတော့ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးတစ်ဖက်သက်ပြောဆိုမှုတွေရှိမရှိဆိုတာကိုထိထိရောက်ရောက်ဆန်းစစ်ကြည့်ဖို့လိုတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းဘက်လိုက်မှုမရှိဘဲတမာတမတ်ကြကြရှုမြင်ဖို့လိုတယ်လို့ဆိုပါတယ်။အခုကုလသမဂ္ဂအစည်းအခမ်းမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုလည်းမှတ်သားထားပြီးမှန်ကန်ကြောင်းတွေးရှိရရင်ထိထိရောက်ရောက်အရေးယူသွားမယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကမနေ့ကလူခွင့်ရေးကောင်စီညီလာခံမှာအခုလိုပြောကြားခဲ့ပါတယ
်။ The international community should be vigilant against calls based on unverified allegations as they are intentional, unfounded and one-sided.
ချင်းမီစီစီဆွေးဆွေးမှုတွေရည်ရွယ်ချက်ရှိရှိဖက်သက်ပြောဆိုမှုတွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အထူးသတိထားကြည့်ဖို့လိုအပ်ပါတယ်။ကျွန်တော်ရဲ့လူညုံရေးတပ်ဖွဲ့ဝင်တွေနဲ့တပ်စခန်းတွေကိုရန်စတိုက်ခိုက်ခဲ့တဲ့ကိစ္စဒီအစီအင်္ဂါနာထဲမှာလုံးဝဖော်ပြထားခြင်းမရှိပါဘူး။ကုလသမဂ္ဂနဲ့သူရဲ့လက်အောက်ခံအဖွဲ့အစည်းတွေရဲ့လုပ်ရဟာဗက်လိုက်မှုမရှိပဲတမတ်တမတ်ကြဖို့လည်းမျှော်လင့်ပါတယ်။တချိန်တည်းမှာပဲအခုလိုပြောဆိုနေလို့ပြစ်ဒဏ်ကကင်းလို့မှုပေးနေတယ်ဆိုတဲ့သဘောမဟုတ်ပါဘူး။ခိုင်မာတဲ့အထောက်အထားတွေတွေ့ရရင်ပြမှုကျူးလွန်စီကိုထိတိယရောအရေးယူသွားမှာဖြစ်ပါတယ်။ဒီအစဉ်ခံစားကိုအတိမပြုပေမဲ့ဒီထက်အဆွဆွဲမှုတွေဟာအရေးပါတယ်ဆိုတာကိုတော့မှတ်သားထားပါတယ်
။ January နဲ့ February လတွေမှာမြန်မာနဲ့ Bangladesh နယ်စပ်တွေကိုတွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးရန်ဟီးလီကလည်းမတ်လ13ရက်နေ့မှာသူ့ရဲ့တွေးရှိချက်တွေနဲ့ပတ်သက်လို့လူခွေရေးကောင်စီညီလာခံမှာအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်ထိုင်းမြန်မာနယ်စပ်ရွှေပြောင်းစာတင်ကျောင်းတွေတဲကအထက်တန်းကျောင်းနှစ်ကျောင်းကနေမြန်မာရွှေပြောင်းကျောင်းသားတရာကျော်ဟာအစိုးရစစ်စေတန်းဆောင်မွဲကိုကင်းပြည်နယ်မြောက်ရီမြို့မှာမက်ရှလာရှီယန်နီကနေပြီးတော့စတင်တွားရောက်ဖြေဆိုနေကြပါပြီ။အဲ့ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကအသေးစိတ်ပြောပြမှာပါရှင်
။ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာတင်ကျောင်းပေါင်း82ကျောင်းအနက်အထက်တန်းအဆင့်ဖွင့်လာတဲ့မြန်မာရွှေပြောင်းစာတင်ကျောင်းနှစ်ကျောင်းကကျောင်းသားဥယျာဉ်တရားတယောက်ဟာမြန်မာအစိုးရစစ်တဲ့စေတန်းဆောင်မွဲကိုမက်လာရှီယန်နီမှာတွားရောက်ဖြေဆိုနေပြီးဖြစ်တဲ့အကြောင်းရှေ့ပြောင်းဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ကအခုလိုပြောပါတယ
် Migrant Landing Center တွေကအကြောင်းနဲ့အထက်တန်းကျောင်းနှစ်ကျောင်းဝင်ဖြည့်တယ်ပိတ်ပိတ်ကျောင်းက56ရောက်နဲ့စာတုလီကျောင်းက45ရောက်101ရောက်ဖြစ်ကန့်သွင်းလာတော့တို့ရဲ့တက်ဆိုင်ရာအထက်ဒီမဲဆောက်မှာအခြေဆိုင်တဲ့ Landing Center တွေမှာတို့တင်ကန့်သွင်းပြီးတော့ဆရာမတွေကစာတင်ပေးတယ်ပြီးခဲ့တဲ့6ရက်နေ့ကမြောက်ပြည်မှာတွားပြီးတော့မြောက်ပြည်ပညာရေးဌာနအနေကကလေးတွေနေဖို့ထိုင်ဖို့တည်ဖို့အတွက်စီစဉ်ပေးတယ်။ပေးတဲ့ကျောင်းကကလေးတွေကတော့အထက်ကနှစ်မြောက်ပြည်အထက်ကနှစ်ကျောင်းမှာတည်ပြီးတော့စာတုလေးကျောင်းကကလေးတွေကတော့အဲကျောင်းလုံးကြီးနာကဒီဘုန်းကြီးကျောင်းတစ်ကျောင်းမှာသူတို့တည်ကြတယ်
။ထိုင်းမြန်မာနယ်စပ်ကကျောင်းပေါင်း82ကျောင်းထဲကမြန်မာအစိုးရစစ်စံမဝဲတွေကိုကျောင်းပေါင်း20ကျော်ကကျောင်းသားကျောင်းသူတွေကဝင်ရောက်ဖြည့်ဆည်းခဲ့ကြတာပါ။ဖေဖော်ဝါရီလ22ရက်နေ့ကတော့ရှေ့ပြောင်းကျောင်းသားကျောင်းသူပေါင်း900ကျော်ဟာမြန်မာအစိုးရစစ်စံမွေးဖြစ်တဲ့၄တန်းနဲ့၈တန်းစံမွေးတွေကိုမဲဆောက်မြို့ကစာစစ်ဌာန၃ခုကနေဝင်ရောက်ဖြေဆိုခဲ့ကြပြီး၁၀တန်းစံမွေးပွဲကိုတော့ကျောင်းသားကျောင်းသူပေါင်း100ကျော်ကမြဝီမြို့မှာဝင်ရောက်ဖြေဆိုခဲ့ကြတာပါရှေ့ပြောင်းစာတင်ကျောင်းတွေကအောင်တဲ့ကျောင်းသားတွေကိုမြန်မာပြည်ထဲကဆရာတော်အရှင်စေကိန်းနာကတက္ကသိုလ်ပြီးတဲ့အထိကျောင်းထားပေးခဲ့ပါတယ်ဒီအတွက်မြန်မာပြည်ရဲ့၁၀တန်းစံမွေးပွဲကိုကျောင်းသားတွေကဝင်ရောက်ဖြေဆိုဖို့အတွက်ပို့ပြီးတော့စိတ်ဝင်စားလာခဲ့ကြတာပါဒီအတွက်ရွှေပြောင်းမိသားစုတွေကလည်းကလေးတွေရဲ့ပညာရေးကိုအားပေးလာကြတယ်လို့လည်းဆိုပါတယ်
။လန်နီစင်တာတွေမှာရှိတဲ့ကလေးတွေကဒီမြန်မာပညာရေးစေတန်းတက္ကသိုလ်ဝင်ခွင့်ကိုဖြည့်ဆိုစိတ်ဝင်စားတဲ့ကလေးတွေရှိကြသလိုဒီမဲဆောက်မှာလည်းကျန်ရစ်ခဲ့တဲ့ဒီမဲဆောက်မှာပဲရှိတဲ့ပြန်ပ
ปัญญาเยบ่เนาะ30 ตัน 80 ตันสนับตันปัญญาเยโกละเสร็จแล้วพี่ต่อไปคลีเลยตะบ้านชื่อจ้ะเลยไอ้ที่พวกมาอกุเตียเนี่ยเปียวกันတော့ဒီမြမပညာရေးတက်ကတော်ဝင်ခွင့်ကိုသူတော်ဝင်ဖြည့်ပြီးတော့အောင်းနေဆိုရင်တက်ကတော်ဖွဲ့ရတဲ့အထိသူတော်ဆက်တက်ဖို့ဆက်တက်ဖို့ဤမှန်ချက်တွေရှိတယ်မိဘတွေကလည်းအားပေးထောက်ကြတယ်အခုဆိုရင်မြမပြည်ကအစိုးရစစ်စမွေးဝဲကိုရွှေပြောင်းကျောင်းသားတွေဝင်ရောက်ဖြည့် ဒီနေ့ကျွန်တော်တို့ရဲ့ဒီမိုကရေစီစနစ်ကိုအင်အားနဲ့အောင်ရုရှားသမရဖလာဒီမီရှန်နာရီကကျောင်းမောက်ခုနှစ်ဆက်နှစ်ကျောင်းဝင်ဖြစ်တယ်။ပြည်သူ့ချွတ်ဆွဲမှုတွေရွေကျက်ရှိရှိတစ်ဖက်သက်ပြောဆိုမှုတွေကိုနိုင်ငံတကာစတင်ကြောင်းနဲ့ကျောင်းဝယ်ပေါင်း၁၂ခုနဲ့ဆိုရင်ကျောင်းမောက်ခုနှစ်ဆက်နှစ်ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း၁,၄၀၀ကျော်စတင်ကြားနေကြတာဖြစ်ပါတယ
ဒီလိုရင်မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊တွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်။
ဘာလို့ VOA မြန်မာပိုင်းရုပ်သံအစီအစဉ်ကိုနေ့စဉ်မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲထိ Asia Set 7ဂျိုတုကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်နေကြပါတယ်နေပါတယ်ရှင်အခုတော့အာရှဒေတာတွင်ခီးသွားလုပ်ငန်းအခြေအနေကိုပြောပြမှာပါအာရှဒေတာတွင်မှာဝင်ငွေကောင်းလာပြီးတော့လေကြောင်းလိုင်းတွေဈေးသက်သာလာတာနောက်တရုတ်နိုင်ငံသားတွေပြပအလဲပတ်သွားရောက်လဲပတ်မှုများလာတာကြောင့်ဒေတာရင်းခီးသွားလုပ်ငန်းဖွံ့ဖြိုးလာနေပါတယ်ဒီလိုကြီးထွားလာနေတဲ့ခီးသွွားကဏ္ဍနဲ့အတူအခြေခံအဆောက်အုံတွေသွာလာလဲပတ်စရာဒေတာတွေကိုလည်းခက်မြန်မြန်တိုးချဲ့ပေါ်ဆောင်မှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲရေရှည်ဖွံ့ဖြိုးရေးအတွက်ခီးသွွားလုပ်ငန်းကိုပိုပြီးထိထိရောက်ရောက်စီမံခန့်ခွဲဖို့တုံ့တက်သူတွေကတိုက်တွန်းပါတယ် VOA သတင်းတောက် Ron Combin ရဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
မြန်မာနိုင်ငံအပါအဝင်အာရှဒေသတွင်းမှာကြီးထွားလုံကအလားအလာတိတ်ပြီးခိုင်မာကောင်းမွန်နေတယ်လို့ထိုင်းနိုင်ငံသမားဆက်စတက်ကတူကကြီးထွားကဏ္ဍသုံးသပ်သူနဲ့ပူချသူဂျွန်ကိုရိုစကီကပြောပါတယ
် Well, you know, the big areas that we're looking at the moment
ခုချိန်မှာတော့ထိုင်းနိုင်ငံဟာကြီးထွားလုံကတိတ်ကိုဖွံ့ဖြိုးနေပြီးစက်ပြီးလည်းအခြေအနေကောင်းနေပါတယ်ဗီယက်နမ်နိုင်ငံဟာလည်းခိုင်ခိုင်မာမာဖွံ့ဖြိုးနေပါတယ်မြန်မာနဲ့ကမ္ဘောဒီးယားတို့ကတော့တိုးတက်မှုရော့ကျနေပြီမဲ့နိုင်ငံသားယင်းနှိမ့်နှံမှုနဲ့စောက်လို့ရေးလုပ်ငန်းတွေစိတ်ဝင်တစားနဲ့လှုပ်လှုပ်ရှားရှားဖြစ်နေတဲ့ဒေသတွေပါ
ဗီယက်နမ်နိုင်ငံကတော့ခီးသွွားလုပ်ငန်းဆိုင်ရာအခြေခံအဆောက်အဦပိုင်းမှာယင်းနှိမ့်နှံမှုကိုတိုးချဲ့နေပြီးခီးသွွားလုပ်ငန်းယင်းနှိမ့်နှံမှုနေတဲ့မြန်မာကမ္ဘောဒီးယားနဲ့လာအိုတို့လိုဝင်ငွေနဲ့နိုင်ငံတွေထံကခီးသွွားလုပ်ငန်းအလားအလာတွေကိုရယူသွားနိုင်တယ်လို့လည်းကမ္ဘာခီးသွွားလုပ်ငန်းဆိုင်ရာကောင်စီကပြောပါတယ်အာဆီယံအဖွဲ့ဝင်အရှိတောင်အာရှဆယ်နိုင်ငံတွင်ခီးသွွားလုပ်ငန်းမှာဓာတ်ရိုက်အညီနဲ့ရောတစ်ဖက်တစ်လမ်းကဆက်နွယ်ပြီးတော့ရောပြည်သူ32တန်းလောက်ပါဝင်ပတ်သက်နေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်နောက်6နှစ်တာကာလအတွင်းခီးသွွားလုပ်ငန်းအတွက်ဒေါ်လာ23ဘီလီယံယင်းနှိမ့်နှံမှုစီစဉ်ထားတာပါ။ခီးသွွားလုပ်ငန်းကဖိလစ်ပိုင်စီးပွားရေးရဲ့10ရာခိုင်နှုန်းရှိနေတာဖြစ်ပြီးအစိုးရကနှစ်ဆတိုးချဲ့ဖို့ရည်ရွယ်လှုံ့ဆော်နေတာလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီအခြေစိုက်ပစိဖိတ်လေကြောင်းသွားလာရေးဆိုင်ရာအကြံပေးအဖွဲ့ကအိုလီဗာလမ်ကတော့ဒေတာတွင်စီးပွားရေးဖွံ့ဖြိုးမှုကြောင့်ခီးသွွားလုပ်ငန်းတိုးတက်လာတာလို့ဆိုပါတယ်။လာမယ့်ဆယ်စုနှစ်အတွင်းလူလက်တန်းစားတန်း190ခန်းနဲ့တန်း400အထိရှိလာမယ်လို့လည်းခန့်မှန်းထားတာပါ
။ The growth of the middle class and the strength of the middle Asian middle class the
လူလက်တန်းစားကြီးထွားလာတဲ့အာရှလူလက်တန်းစားတွေပိုများလာတဲ့နောက်ချမ်းသာသူတွေအတွက်ဒီတန်ပြင်မှတ်ထားပြီးတော့အာရှလူလက်တန်းစားတွေလည်းလည်းလမ်းမီတဲ့လေကြောင်းလိုင်းတွေပို့ပြီးတော့များလာတယ်။လောင်စာစီစင်းတော့ကလည်းကျနေတယ်ဆိုတော့အာရှပစိဖိတ်ဒေသတွင်အားလိုက်ရခီးထွက်တဲ့အလားအလာကတိတ်ကိုကောင်းမွန်ပါတယ်
။ပြီးခဲ့တဲ့2016ခုနှစ်အတွင်းအာရှပစိဖိတ်ဒေသတွင်လေကြောင်းလိုင်းတွေကနိုင်ငံဆောင်ခီးတဲ့ပေါင်း293တန်းကိုပြန်တန်းပေးခဲ့တာဖြစ်ပြီးဒီရင်နှစ်ကနေနှိုင်းရှင်ရင်ခီးတဲ့အရေအတွက်600ခန့်လုံးပို့များလာတာဖြစ်ပါတယ်။အထူးသဖြင့်ကတော့ပြည်ပကိုသွားရောက်လဲပတ်ကြတဲ့တရုတ်နိုင်ငံသားတွေရဲ့ဈေးကွက်ကြောင့်ခီးသွွားလုပ်ငန်းဖွံ့ဖြိုးလာခဲ့တာလို့လည်းကမ္ဘာခီးသွွားလုပ်ငန်းဆိုင်ရာကောင်စီ WTTC ကပြောပါတယ်။ဒ ဒီနိုင်ငံသားတွေခီးသွားလာနိုင်တဲ့နိုင်ငံစင်းကိုစလေးနိုင်ငံကနေ132နိုင်ငံအထိ2012ခုနှစ်မှာတရုတ်အစုအကတိုးချဲ့လိုက်ပြီးတဲ့နောက်တရုတ်ခီးသွားအစီအတွက်အဆ900ရာအထိဒေါ်လာခဲ့တာပါ 2000ပြည့်နှစ်မှာတရုတ်ခီးသွားစေတန်းကနေ2059ခုနှစ်ရောက်မှာတော့98တန်းအထိတိုးတက်လာခဲ့ပါတယ် Brunei, Malaysia, China, Vietnam, Nangandugo, Layout, Lepajare, Nangandaga, Kidwari, Lebo, the Bonga, Dio Kidwari, Pipare, China, Nama, Layout, Lepadu, those and the Tashini Ragani, Lame, Natal, Nasata Kunima, Kide, Tangaze, Lauti, Yashi Lame, Lukamane, Jamle, Donta Du, Guru Skiga, Biopare, Ashadi Dani, Kide, Layamu, Dula, Yet, Kurenim, Hope, ခီးသွားလုပ်ငန်းစီမံခန့်ခွဲမှုအပေါ်အလေးထားလှုပ်ဆောင်နိုင်ဖို့လိုအပ်တယ်လို့လည်းသူကသုံးသပ်ပါတယ်ခီးသွားလုပ်ငန်းကဏ္ဍကြောင့်ဒေတာတွင်းမှာလာမယ့်2025ခုနှစ်အရောက်ဒေတာတွင်းစီးပွားရေးဖွံ့ဖြိုးမှု95%လောက်အထိရှိလာမယ်လို့ခီးသွားလုပ်ငန်းကောင်စီကခန့်မှန်းထားပါတယ်ဒီပမာဏကဒေတာတွင်းအသင့်ထုတ်လုပ်မှုရဲ့စနစ်
76%ပြောပြသွားတာပါကမ္ဘာပေါ်ကဖွံ့ဖြိုးမှုအများဆုံးနိုင်ငံတွေထဲမှာတောင်ကိုရီးယားနိုင်ငံသားတွေဟာတက်တန်းအရှိဆုံးဖြစ်မယ်လို့သုတေသနလေ့လာချက်အသစ်တစ်ခုကတွေ့ရှိခဲ့ပါတယ်သူတို့ဘာကြောင့်အသက်ရှိကြသလဲဆိုတဲ့အကြောင်းကိုတော့
AP သတင်းဆောင်မကိုအခြေခံပြီးကြောင်းလွင်ကပြောပြမှာပါရှင်လန်ဒန်အင်ပီရီယယ်ကောလိပ်နဲ့ကမ္ဘာ့ကျန်းမာရေးဖွဲ့WHO ကသိပ္ပံပညာရှင်တွေရဲ့ပူးတွဲသုတေသနအရ ဖွံ့ဖြိုးမှုအများဆုံးနိုင်ငံပေါင်း32နိုင်ငံမှာပြန်ပြန်လူသက်တမ်းပို့ရှိလာမှာဖြစ်ပေမဲ့2030ပြည့်နှစ်ကျရင်တောင်ကိုရီးယားမှာမွေးဖောက်မဲ့အမျိုးသမီးအရအသက်
우리나라가 이제 어떤 공중보건학적으로 많이 발전이 되고 특히 이제 의료의 문턱이
당고리야마 아구 갈루 자마이 신단면 라비 자마이 원상무리 보면라들로 상상무 야불에 보려라와래 세비냐 사양 이비냐리 뚜달라라네 미야 ကျွန်တော်တို့တိုင်းပြည်ရဲ့ကျန်းမာရေး
ဆော့ရှောက်မှုကိုအခြေခံကြကြရောင်ပြန်ထင်ရှားလာတဲ့အတွက်လူသက်တမ်းပိုရှိလာတယ်လို့နားလည်ပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေကြားမှာအမေရိကန်ရဲ့လူသက်တမ်းတိုးတက်မှုနှိမ့်ချတဲ့တခြားအကြောင်းရင်းတွေထဲမှာတော့လူသက်မှုများတာကလေးနက်မိခင်တည်ဆုံးမှုနှုန်းများရည်လည်းပါပါတယ်။တောင်ကိုရီးယားမှာတော့ငွေကိစ္စကလေးတည်ဆုံးမှုနှုန်းနည်းပါးတာကလူသက်တမ်းပိုရှိလာတဲ့အကြောင်းရင်းတစ်ခုဖြစ်ကောင်းဖ
ဒီနေ့ပုံများလာပြီးမွေးပေါင်းနှုန်းကျဆင်းလာပါတယ်။မွေးကင်းစားကလေးတည်ဆုံးမှုနှုန်းကလည်းလူတက်တန်းရှေးရတဲ့အကြောင်းတစ်ခုဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံမှာမွေးပေါင်းမှုနှုန်းကျဆင်းတဲ့အတွက်မွေးကင်းစားကလေးတည်ဆုံးမှုလည်းနေပါတယ်။မွေးကင်းစားကလေးတည်ဆုံးမှုနေပါတဲ့အတွက်တက်တန်းပိုရှိလာတာလည်းဖြစ်နိုင်ပါတယ်။
ဒီနေ့လေ့လာခဲ့တဲ့နိုင်ငံတွေထဲမှာတော့အမေရိကန်၊ကနေဒါ၊ဗြိတိန်၊ဂျာမနီ၊အော်စတြေးလျတို့ဖွံ့ဖြိုးပြီးနိုင်ငံတွေဒါမှမဟုတ်ပိုလန်၊မက္ကဆီကိုနဲ့ချက်သမားနိုင်ငံတို့လိုဖွံ့ဖြိုးစေနိုင်ငံတွေလည်းပါဝင်ကြပါတယ်ခင်ဗျာ။ကိုအောင်လင်းဦးပြပြသွားတာပါ။တောက်ကြနေနေတဲ့ခင် VOA
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒိုမီတာ 24 32 နဲ့ 40 တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ 9 နာရီအထိတစ်ချိန်နေ့လယ် 12 နာရီကနေ 2 ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းတိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ကြပါရှင်အခုဒုတိယပိုင်းနာယူဘက်မှာနနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော
့ရဲ့ဘင်းမှာ thyroid gland ဆိုတာ thyroid အခြေရှိတယ်အဲဒီအခြေကနေပြီးတော့ဟော်မုန်းဓာတ်တွေထုတ်တာနဲ့လွန်ကျဲသွားပြီးတော့နှလုံးမှာသွားပြီးထိကြိုက်တဲ့ဖြစ်တဲ့ယောဂနှလုံးယောဂ
ဒါကတော့လေပင်ကျိတ်ဟော်မုန်းများပြီးဖြစ်တဲ့နှလုံးယောဂအကြောင်းပြောပြမယ်။ကျန်းမာရေးကဏ္ဍမှာသောတာရှင်တွေအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပါပါ။အခုတော့နနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်။
ဒီကိရမနဲ့တင်ပြမယ် idiom အသုံးကတော့
read between the lines
ဖြစ်ပါတယ်စာလုံးပေါင်းက read read ကဖတ်ပါ between between ကချာမှာ the the lines lines ကမြင်းကြောင်းတွေ line တွေလို့လုံးောက်ဒီပဲရတော့ script room ရဲ့ဓာတ်ရိုက်ဒီပဲကတော့မြင်းကြောင်းတွေချာမှာဖတ်ပါပါရှင်ဒီတုံးစီတဲ့လာတာကတော့19ရာစုအလယ်လောက်ကလို့ဆိုပါရယ်။စာကြောင်းရည်တွေကြားမှာရှုပ်ဝဲထည့်သွင်းထားတဲ့အဓိပ္ပာယ်ကိုကောက်ယူနိုင်ဖို့ဒလိကတစ်ဆင့်ဒီအတုံးဆင်းတဲ့လာတာလို့သိရပါရယ်။နေ့စဉ်ဘဝမှာတော့စာကြောင်းတွေကနေရှုပ်ဝဲအဓိပ္ပာယ်ကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည့်ခြင်းအပြင်ပြောတဲ့စကားကိုကြည့်ခြင်းအပြင်လူတူဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါရယ်။ဥပမာပါဇက်ကတော့ဒီအစားအစာဟာတိတ်ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လေဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာတိတ်မကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါလေဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါလေဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The report didn't criticize the research directly.But you can read between the lines that the review committee has its doubts.
အစီရင်ခံစာထွက်လာတော့သူတည်တနာကိုတိုက်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးသားကိုကြည်ကျင်းအားဖြင့်ပြန်လည်တုံ့တက်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The report didn't criticize the research directly.But you can read between the lines that the review committee has its doubts.
တိုက်ရိုက်တော့မေးထားဘူးတိုက်ရိုက်တော့မပြောဘူးဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အတိအပေကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးအရာပြလို့ပြောမလဲ
read between the lines
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံမှလည်းသောရရှင်တွေကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ကျမရဲ့ကဏ္ဍကိုထုတ်လင်းဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်ကဏ္ဍမှာတော့လေပင်ကျိတ်ဟော်မုန်းများတဲ့နှလုံးယောဂအကြောင်းတင်ပြထားပါရယ်။ဒီအကြောင်းနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရဲ့ရှင်။
Thank you.
โอเคปะมอคะจอกตาขมังเอ๋ยเคเหมียเราမြန်မာနိုင်ငံမှာဒီလေဘင်းမှာရှိတဲ့အခြေဒီไทรอยด์လို့ခေါ်တာပေါ့ဆရာเนาะအဲ့ဒီအခြေကနေထုတ်တဲ့အစိတ်ဒါမှမဟုတ်လို့ရှင်လေဒီဟော်မုန်းတွေကြောင့်ဖြစ်တဲ့နှလုံးရောဂါဖြစ်ပွားမှုအနေထားဘယ်လိုအနေထားရှိလဲဆရာ
လေဘင်းမှာไทรอยด์ gland ဆိုတာไทรอยด์အခြေရှိတယ်အဲ့ဒီအခြေကနေပြီးတော့ဟော်မုန်းဓာတ်တွေထုတ်တာနည်းနည်းလွန်ကျဲသွားပြီးတော့နှလုံးမှာသွားပြီးဖြစ်ကြတဲ့ဖြစ်တဲ့ရောဂါနှလုံးရောဂါပေါ့ဗျာအဲ့ဒါလည်းရှိပါတယ
်ဟုတ်ကဲ့ဆရာဒီယောဂါဒီလေဗင်းကျိတ်ဟော်မုန်းကြောင့်ဖြစ်တဲ့နှလုံးယောဂါပေါ့ဆရာနော်ဘာကြောင့်အဓိကဖြစ်ရလဲဆရာ
။ဘာကြောင့်ဖြစ်ရလဲဆိုလို့ရှင်တော့နှမျိုးရှိပါရဲ့တမျိုးကတော့သူ့အလိုလိုကိုဖြစ်ပေါ်လာတာပေါ့လေဒါကျွန်တော် Graves disease ဆိုခေါ်ပါတယ်။နောက်တစ်ခုကတော့လေဗင်းကျိတ်ယောဂါအကျိတ်ရှိနေတယ်ရှိနေရနေပြီးတော့တချို့အစိတ်အပိုင်းတွေကဖောက်ပြန်လာပြီးတော့ဒီတိုင်းဟော်မုန်းတွေထုတ်လာတယ်။ဒါတော့ဖြစ်ရတော့ဒီ Graves disease ခေါ်တဲ့ဒါကဟော်မုန်းကိုလုံခဲစွာထုတ်လာတဲ့အချိန်မျိုးကနေပြီးတော့စပြီးတော့ဖြစ်တာများပါတယ်ခင်ဗျာ genetic
ဟုတ်ကဲ့မျိုးရိုးဗီဇကြောင့်ပေါ့ဆရာနော်ဟုတ
်ကဲ့တချို့မိသားစုတွေမှာလည်းရှိနေတတ်ပါတယ် genetic ပေါ့ဥမာ twin တွေမှာ monozygous twin တွေမှာဒီအမွားအိမ်မှာတော့မှရှိတတ်တဲ့သဘောတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီခါကျတော့ဆရာကြီးဒီဖြစ်ရခြင်းအကြောင်းညာအခုလို့ဒီသူ့လိုလိုဖြစ်တာတော့မျိုးရိုးဗီဇကြောင့်ဖြစ်တာတို့ကြောင့်ဒီကာကွယ်နေတဲ့အနေထားကြတော့ခက်မဲ့နေတာရှိတာပါဆရာနော
်ဟုတ်ကဲ့ကာကွယ်လို့တော့သူကမရဘူးပေါ့လေလက်ရှိအချိန်ဒီမှာကြတော့ဒီဟာအချိန်မီပြီးဖို့ဒါအင်္ဂါအရေးကြီးပါတယ်ဘာလို့လဲဆိုတော့ဒါကအသက်အန္တရာယ်ကိုပြုနိုင်တဲ့ယောဂါဖြစ်ပါတယ်ဒီဟာအစိတ်တွေကဒီတိုင်းဟော်မုန်းကြီးအသိပြီးတော့များလာတဲ့အခါမှာပေါ့လေနှလုံးကြီးကတော့အပြတ်လာတာလို့နှလုံးခုန်ကန်ပြီးများလာပြီးတော့အသက်အန္တရာယ်ရှိနိုင်တဲ့အနေအထားကြီးကျွန်တော်တို့ရှိတာဟုတ်အဲ့တော့ဒီကောင်ကာကွယ်ရေးဆိုတာကစောစီအချိန်မီပြီလို့ရှိရင်တန်ရဖြစ်မယ်လူပြောင်းမအောင်မှာနှလုံးကုန်လုံးမြန်နေမယ်နည်းနည်းအမောမြန်နည်းနည်းအဲ့ဒါလက္ခဏာကြီးရှိလာပြီလို့ကျွန်တော်ကတန်ရရှိပြီတော့လေဆိုပြီးတော့လုတ်ပေးနိုင်တဲ့အခါမျိုးတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကာကွယ်လို့ခက်တော်လဲပဲအသက်အနည်းကြီးတဲ့ယောဂါဖြစ်တဲ့အတွက်စောစောသိနေအောင်ဆရာကြီးဆရာခုနကပြောတဲ့ဒီနှလုံးကုန်မြန်ပြီးမောတာအပြင်တခြားရောဒီတတိခြားသင်တဲ့လက္ခဏာအသေးစိတ်တွေရှိလားဆရာ
အဲ့ဒါတွေကတော့ရှိပါလေရင်းတုံနဲ့ဟိုပြောလို့ပြောတာရှိတယ်နောက်ပြီးတော့လူတွေကိုကြည့်လိုက်လို့ရှင်လည်းသူကနည်းနည်းပိန်နေတယ်ချွေးစည်းလေးတွေနည်းနည်းထွက်နေတတ်တယ်နောက်တစ်ခုကနည်းနည်းကညာမငြိမ်လဲဖြစ်တတ်တယ်အလေးချိန်နေလဲလျော့သွားတတ်တယ်မျိုးလုံးလေးလည်းနည်းနည်းမှုပြီးတော့အပြင်ထွက်လာတယ်မျိုးလုံးပြူးပြူးလေးဖြစ်နေမယ်ဒါတွေမြင်လို့ရှိရင်တို့တို့ကသတိရဖြစ်ရမယ်အဲ့ဒီအာတော်တော်လေးလည်းကြီးကြီးတဲ့အချက်ဖြစ်ပါတယ်။နောက်တစ်ခုဆိုလို့ရှင်တော့ကျွန်တော်တို့ဒီဝင်လာတဲ့ကယင်းတုံနဲ့နောက်တစ်ခုဆိုသွေးတူးနဲ့လည်းတွဲလာတတ်တယ်။နောက်ရှင်ဘတ်အောင်လည်းပါတယ်။အဲ့လိုပဲပြောတတ်တယ်။သူနှလုံးမြန်နည်းနည်းလေးရှိပြီးမို့နေတာလည်းတွေ့တတ်တယ်။တခါလေးလက်လေးတွေကလည်းတုံနေတာတွေ့တတ်တယ်။ကျွန်တော်နှလုံးကိုနားထောင်ကြည့်လိုက်တဲ့အခါမှာလည်းနှလုံးကောင်ကမြန်နေတယ်။တခါလေးအပူကုန်နေပါရှိနေတတ်တယ်
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုရင်တော့သိကြအောင်ပေါ့နော်အမြန်ဆုံးသိနိုင်အောင်ဆရာကြီးဒီရှင်းကိုအချိန်ပြတင်တာပါဆရာနော
်ဟုတ်ကဲ့ပါကျွန်တော်နှလုံးရောဂါကိုနေ့စဉ်ကြည့်နေတဲ့ဆရာဝန်တွေကတော့ဒါအခေါင်းထဲမှာရှိကိုရှိထားတဲ့ပြဿနာတစ်ခုဖြစ်ပါလေရှိတယ်ဒါပေမဲ့လည်းအထူးတစ်ခုဆရာဝန်တွေအနေနဲ့လည်းဒီဟာကိုအခေါင်းထဲမှာဒါပစ္စည်းကြောင့်နှလုံးရောဂါဖြစ်နေမလားဆိုပြီးတော့တကယ်ဖြစ်လာတဲ့လူကိုသိကြအောင်လုပ်ချင်တော့ကျွန်တော်တို့တွေးစစ်ကြည့်လို့ရပါတယ်ဒီထဲမှာ T3 T4 ခေါ်တဲ့လေသီရောက်ဆင်ခေါ်တဲ့ဟော်မုန်းဓာတ်ကတာမန်နဲ့များနေတာတွေ့ရတတ်ပါတယ်။ဒါကတော့နှလုံးမှာဘယ်လောက်ကြီးထိသွားပြီလဲပါလဲကြည့်ကြည့်တော့ကျွန်တော် ECG ရိုက်ကြည့်မယ်။ ECG မှာခုန်လုံးနေမြန်နေတယ်၊ကျွန်တော်တို့နှုံးနေမြန်နေတယ်၊အပူကုန်နေရှိတယ်၊နှလုံးကတစ်ချက်ချက်ခါသွားတယ်။အဲ့ဒါကြီးတွေ့ပြီဆိုလို့ချင်းတော့ T3 T4 တက်ပြီဆိုတာနဲ့ကတော့ရှင်းနေတာပါပဲ။နှလုံးကဘယ်လောက်ကြီးများထိခိုက်ပျက်စီးသွားလဲသိအောင်ဆိုလို့ချင်းတော့ Echo ခေါ်တယ်လေ။ဒါတိုင်းနဲ့စမ်းသပ်မှုကလည်းလို့ရပါတယ်ခင်ဗျာ။ဒါတော့ radio iodine optics ဆိုဒီ iodine ဓာတ်ကိုစုပ်တဲ့အားလုပ်တဲ့ scan လုပ်တာပေါ့ radio iodine optics scan အဲ့ဒါလုပ်ကြည့်လို့ရှင်လည်းသိနိုင်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ယောဂကိုဒီစောစောစီစီရှာဖွေတွေ့ရှိနိုင်ပြီဆိုလို့ရှင်တော့ဒီကုသမှုအနေထားကတော့အလားလားကောင်းတဲ့သဘောရှိရပါဆရာနော
်။ကောင်းပါလေ။အချိန်မီကုသဥနာကျော်တော့ဗျာဒါမကုသခင်မှာတော့ကျွန်တော်ကသိသားနေတာ။ဒီကဒီယောဂါကြီးရလည်းရှိနေတယ်တချို့ကျွန်တော်တို့တောရွာတွေမှာရှိတဲ့လူတွေဆိုတော့ဒီယောဂါကြီးရှိတယ်မပြီးသေးတဲ့လူကပိန်ချိုးသွားတယ်နှလုံးကြီးကလည်းကျွန်တော်တို့တာမန်10မိနစ်မှ90မိနစ်ခုံရမယ်အစား တို့ကတကယ်တရား40တရား50ခုနေမယ်ချွေးကြီးလည်းထွက်နေမယ်အဲ့လိုနေရင်လည်းနှလုံးအပြတ်ပြီးတော့ဆုံးရှုံးပြေဆုံးသွားတာလည်းအများကြီးရှိပါတယ်အဲ့တော့ကျွန်တော်တို့ရဲ့အဓိကတာဝန်ကတော့အချင်းကြီးကုသဖို့ပါပဲကျွန်တော်တို့ရဲ့သင်ကျွဲတဲ့ဈေးတွေကတော့များသောအားဖြင့်ဒီမက်ဒီမဇောခေါ်တဲ့ကာဘီမဇောစတဲ့ဈေးတွေနဲ့ဒါရိုက်ဟော်မုန်းချေဖြတ်လို့ရပါတယ်အဲ့ဒါဒီသုံးလို့ရတယ်နောက်ပြီးတော့နှလုံးခွင်းနှုန်းညံလာလို့လည်းနေပြီးတော့နှလုံးကြောင့်ဒုက္ခမရအောင်ဗီတာအဒရီနီဘလော့ကာခေါ်တဲ့ပိုပလနလောလို့ဒါရီဒီလိုဆေးတွေနဲ့သုံးလို့ရပါတယ်ခုံလုံးမြန်လာတဲ့ကူကျွန်တော်တို့ဒီဂျစ်တလစ်ခေါ်တဲ့ဆေးတွေလည်းအသုံးပြုလို့ရတယ်ဒါအပြင်ပေါ်လေးဒီတခြားဆေးတွေဒီကယ်လ်ဆီယမ်ဂျန်ဘလော့ကာစပါညာစသည်တွေသုံးရအကဲတချို့လူတွေမှာဆိုလို့ကျွန်တော်ဆေးနဲ့ထိန်းသိမ်းလို့မရတဲ့အခါမျိုးမှာကျွန်တော်ခွက်ဆေးရပါတယ်ခွက်ဆေးပြီးတော့သူ့ရဲ့တော်တော်များများအစိပ်ပိုင်းအနည်းငယ်ပဲတိုင်းလိုက်ကြံကိုထားခဲ့ပြီးတော့တိုင်းရက်တက်ကနီစွာတိုင်းရက်ဒီအကျိတ်ကိုထုတ်ပြတဲ့ရတဲ့အခါမျိုးတွေလည်းရှိတယ်။နောက်တချို့ဒီအသက်နည်းနည်းရသွားပြီးကလေးပဲနဲ့မမွေးတော့ဘူး။ကလေးတွေလည်းကျွန်တော်ဓာတ်ရောင်ကြီးအန္တရာယ်မရှိတော့ဘူးဆိုတော့အရွယ်ကြီးရောက်သွားရင်တော့ရေဒီယို IOD နဲ့သူကတော့အလူဓာတ်ရောင်ကြီးပါနေတာကိုရေဒီယို IOD နဲ့ ablation ဆိုတော့ကျွန်တော်တို့လုပ်ပြီးလို့ရပါတယ်။ဒါတွေကတော့ယောဂဆက်ကလာလို့မလုပ်ပါဘူးဆက်ကလာလို့မှာတော့များသောအားဖြင့်တော့စီးနေပဲချိန်ပိတ်တယ်မရရင်တော့ကျွန်တော်တို့တစ်ဆင့်နဲ့တစ်ဆင့်ပေါ့လေတိုးပြီးတော့လုပ်သွားနိုင်တဲ့အားကြီးရှိရဲဆိုတာအဲ့ဒါဒီကျွန်တော်လုပ်ပြီးလည်းပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျွမ်းမာရေးကဏ္ဍပါရှင်ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးတိတ်ပန်တဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင့်မှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ပါရရှင်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ်။သောရရှင်များရှင်။မြမဆိုးရွားကငင်းငင်းညီလာခံတည့်ရက်ကျင်းပဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာပဲတိုင်းရင်းသားလက်နက်ကင်တက်ဖွဲ့ဝင်တဲ့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။တက်လို့တိုက်ခိုက်မှုတွေကြောင့်ငင်းငယ်ကြီးဆွေးနွေးမဲ့အစီအစဉ်တွေကိုဘယ်လောက်ထိရိုက်ခတ်လာနိုင်ပါသလဲ။မကြခင်ကျင်းပဖို့အစီအစဉ်ထားတဲ့21ရာစုပင်လုံညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။လက်နက်ကင်တိုက်ပွဲတွေအဆုံးသတ်ရေးနဲ့ငင်းငယ်ကြီးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေသဘောထားအမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3255 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။အခုလိုတိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေနေနဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်သဘောထားအမြင်တွေကိုတင်ပြဆွေးနွေးခွင့်ရမှာမို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့နေဆက်သတင်းလောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာပါရှင
်။ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ PNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားတိဘောမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်ဖလန်းမြို့နယ်ဘွားပြီးကျေးရွာမှာပြည်လဲနေထိုင်ခွင့်ပြုဖို့ရွာအဖြတ်သိမ်းခံဒေသခံတွေကနေသတင်းစာရှင်းလင်းပွဲပြုလုပ်တောင်းဆိုခဲ့ကြတဲ့ဆိုတာနဲ့မွန်ပြည်နယ်မော်လမြိုင်မြို့နယ်နဲ့ဘလူးကျွန်းကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းစုံကိုဖိုကျုပ်အောင်စန်းတံတားအမိပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဒေသခံတွေကန့်ကွက်မှုတွေပြုလုပ်နေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါပြတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ
ရှမ်းပြည်နယ်မြောက်ပိုင်းတိပေါမြို့နယ်အုံမှုကျေးရွာအုပ်စုအတွင်းမှာရှိတဲ့NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA ရဲ့ရှီရန်တပ်စခန်းကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ RCSS SSA ပြောခွင့်ရသူဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်။မတ်လ9ရက်နေ့မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ NCA စာချုပ်ကိုချိုးဖောက်ရာရောက်တဲ့အပြင်နှစ်ဦးနှစ်ဖက်ကြားယုံကြည်မှုကိုပြတ်ပြားစေပြီးလက်ရှိတိဆောက်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုအဟန့်အတားဖြစ်စေတယ်လို့ဒုဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်
။ချင်းပြည်နယ်ဆိုရကဖြတ်သိမ်းလိုက်တဲ့ဖလန်းမြို့နယ်ဘွားပီးကျေးရွာမှာပြန်လည်နေထိုင်ခွင့်ပြုဖို့ရှေ့ပြောင်းခန့်ချင်းပြည်သူတွေကနေမလ9ရက်နေ့ကကလေးမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတောင်းဆိုလိုက်ပါတယ်။အင်ဂျီ300ကျော်လောက်ရှိတဲ့ဘွားပီးကျေးရွာကိုချင်းပြည်နယ်ဆိုရကပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ3ရက်နေ့ကစစ်ရန်နေရစဉ်နဲ့ဖြိုချဖျက်ဆီးခဲ့တာဖြစ်ပြီးအဲ့ဒီကျေးရွာမှာနေထိုင်တဲ့သူတွေကိုလည်းနှင်ထုတ်ခဲ့တာဖြစ်ပါတယ်။ချင်းပြည်နယ်ဆိုရကတော့သူတို့တွေဟာရေဘေးဒုက္ခတဲ့စစ်တွေမဟုတ်တဲ့ပြင်ဘွားပီးဒေသဟာစီရင်သစ်သောချိုးဝိုင်းပိုင်နက်ထဲမှာရှိနေတဲ့ကြောင့်ရွာတည်ပြီးနေထိုင်ခွင့်မရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့2015ခုနှစ်ချင်းပြည်နယ်မှာသဘာဝဘေးတံကျရောက်ခဲ့တဲ့နောက်ပိုင်းဖလန်းမင်တပ်မတူပီသီးသိမ်နဲ့ကလေးမျိုးနယ်ဘက်ကရေဘေးဒုက္ခတွေတင်နဲ့အိုးအိမ်မဲ့သူတွေကနေပွာပီးဒေသကိုပြောင်းရွှေ့ခြေချလာတာလည်းဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခဲမျိုးနယ်ဘက်မှာကချင်လူလိုက်ရဲတပ်မတော် KNA နဲ့အစိုးရစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ရမှာ KNA ဘက်ကတပ်ဖာ6ကတပ်ရင်းမူဥလာရစ်ကြဆုံပြီး၄ဦးတရန်ရရှိခဲ့တယ်လို့ KNA ဘက်ကအတည်ပြုပြောဆိုခဲ့ပါတယ်ကုခိုင်အရှိတ်နံကန်းလုံးကျေးရွာမှာဖေဖော်ဝါရီလ28ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအစိုးရစစ်တပ်ဘက်ကလှုပ်ရှားနေတဲ့နေရာမှာပိတ်မိသွားတဲ့အတွက်အခုလိုထိခိုက်ကြဆုံးခဲ့တာဖြစ်တယ်လို့တပ်မဟာ6အရာရှိတဦးကပြောခဲ့ပါတယ်အခုလိုကချင်ဒေသမှာစစ်ရေးတွေတင်းမာနေစေဖြစ်နေပေမဲ့တစ်ဖက်မှာလည်း27ရာစုပင်လုံညီလာခံအတွက်စိတ်အားထက်သန်စွာပါဝင်ဆွေးနွေးသွားဖို့လူထုကောင်းဆောင်တွေပြင်ဆင်နေခြင်းလည်းဖြစ်ပါတယ်
ထိုင်းမြန်မာနယ်စပ်မဲလဒုက္ခတဲ့စကမ်းမှာ2016ခုနှစ်တနစ်သာကာလတွင်မိမိကိုယ်ကိုယ်သေးချောင်းကြံစီမှု59မှုရှိလာပြီးတလမှာ9မှုနှုံးရှိလာတဲ့အတွက်စိုးရင်စရာကောင်းတဲ့အခြေအနေရှိနေပြီလို့စကမ်းဥက္ကဋ္ဌစောကာလီကပြောပါတယ်။သေးချောင်းကြံစီမှုများဟာအိမ်ဆောင်ရေးအဆင်မပြေမှုတွေ၊စိတ်ဖိစီးမှုတွေ၊မူရည်စေဝါနဲ့အယက်သေးစာတောက်စားသူအများဆုံးဖြစ်ပြီးစကမ်းသက်လူငယ်တွေကိုအသိပညာပေးမှုတွေတုံ့မြင့်လှုပ်ဆောင်ဖို့လိုအပ်နေပြီလို့စကမ်းတာဝန်ခံဆရာဝန်သူကပြောပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာကရင်ဒုက္ခတဲ့စကံ9ခုရှိပြီးမဲလဒုက္ခတဲ့စကံဟာအကြီးဆုံးဒုက္ခတဲ့စကံဖြစ်ပြီးတော့လူဦးရေ 3,000 ကျော်ရှိနေပါတယ်
။မတ်လ10ရက်နေ့မှာစတင်ကျင်းပမဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲကာလမှာရခိုင်ပြည်နယ်ကဘူးတီတောင်နဲ့မောင်တောမြို့နယ်မှာရှိတဲ့စာဆက်ဌာနတွေနဲ့အနီးပတ်ဝန်းကျင်တွေမှာလုံခြုံရေးကိုတင်းကျပ်ထားမှာဖြစ်တဲ့အတွက်ကျောင်းသားကျောင်းသူတွေအပါအဝင်မိဘတွေအနေနဲ့စိုးရိမ်စရာမရှိဘူးလို့ရခိုင်အုပ်ချုပ်ရေးမှူးဦးရဲထွက်ကပြောပါတယ်။မောင်တောမြို့နယ်မှာစာဆက်ဌာန12ခုရှိပြီးကျောင်းသားကျောင်းသူ2000ကျော်စာမေးပွဲဖြေဆိုကြမှာဖြစ်တယ်လို့ဘူးတီတောင်မြို့နယ်မှာလည်းကျောင်းသားကျောင်းသူ1900ကျော်ဖြေဆိုကြမှာဖြစ်ပါတယ်။မောင်တောမြို့နယ်ကစာဆက်ဌာနတွေမှာလုံခြုံရေးအတွက်နေကြားဆောင်တက်နဲ့ပူးပေါင်းတာဝန်ယူမှာဖြစ်တယ်လို့ခရိုင်ပညာရေးမှူးဦးအောင်မြင့်ကပြောပါတယ်
။မုံပြင်းနဲ့တန်ဘူးစရမြို့နယ်ဆိုင်ရာမုံမျိုးသားကျောင်း35နှစ်ပြည့်အခမ်းအနားနဲ့ဆရာဆရာမဟောင်းတွေအလှူရှင်တွေကိုဂုဏ်ပြုတဲ့ပွဲတရားကိုမတ်လ10ရက်နေ့တန်ဘူးစရမြို့ဟန္တာသောကျောင်းတိုက်မှာကျင်းပသွားမှာဖြစ်ပြီးဆရာဆရာမဟောင်း150ကျော်ဖိတ်ကြားထားပါတယ်။တမျိုးစရမြို့နယ်မွန်မျိုးသားကျောင်းကို1982ခုနှစ်ကစတင်တည်ထောင်ခဲ့ပြီးအခုနှစ်မှာ35နှစ်ပြည့်ပြီဖြစ်လို့ဂုံပြူပွဲတွေကိုပရမကျင့်ကျင်းပတာဖြစ်တယ်လို့ကျင်းပရေးကော်မတီသွေးမှုကပြောပါရယ်ဒီဂုံပြူပွဲကိုမွန်မျိုးစ်ပါတီဗဟုပညာရေးဌာနခရိုင်စစ်မြို့နယ်ပညာရေးဌာနတို့ကဖိတ်ခေါ်သွားပြီးအထူးအဲ့တဲ့ဖြစ်မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတို့ကိုလည်းဖိတ်ခေါ်သွားမှာဖြစ်ပါရယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံဘလူးကျွန်းကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းစုံကိုဘူကျွန်းအောင်စံတံတားအနီးပြောင်းလဲတက်မှတ်ရေးနဲ့ပတ်သက်ပြီးဒေသခံထံနေတိုင်းရင်းသားတွေကကန့်ကွက်နေတဲ့ကြားမှာပဲဘူကျွန်းအောင်စံအမည်နာမနဲ့ဂုဏ်ပြုတက်မှတ်ပေးဖို့ပြည်သူ့လွတ်တော်ကနေလက်ခံဆွေးနွေးဖို့အတည်ပြုခဲ့တဲ့အပေါ်ထားနေဒေသခံတွေကန့်ကွက်မှုတွေပြုလုပ်နေကြပါတယ်ဒီအခြေအနေကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
တန်လွင်တရား၆ဆောင်ကိုဘိုးကျောင်းအောင်စန်းတရားမြည်ပေးတဲ့ပုံမှာလောဝလက်ခံနိုင်စရာကြောင့်ရှိဘူးလို့၆ဆောင်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ပြည်နယ်လွှတ်တော်ဒုဝက္ခဒေါက်တာအောင်နိုင်ဦးကပြောပါတယ်
။ဘိုးကျောင်းအောင်စန်းတရားလို့ပေးလိုက်တာဒါဘလို့မှကျွန်တော်ကလက်ခံနိုင်စရာအကြောင်းမရှိဘူး။ဘာကြောင့်လဲလို့ပြောရင်ဒါဒီနာမည်ပေးတာက NLD ရဲ့အိုင်ဒီယာပဲ။ဘိုးကျောင်းအောင်စန်းကိုရှေ့ကန်းသိပြီးတော့ဒါလုပ်နေတဲ့ဟာတွေအရမ်းများ။ဒါမဲ့ကျွန်တော်ဒီစကားပြောတော့ဘိုးကျောင်းအောင်စန်းကျွန်တော်မလေးစားလို့မဟုတ်ကျွန်တော်သူ့စော်ကားတာမဟုတ်ကျွန်တော်တို့အကုန်လေးစားဒါပေမဲ့ဖဲရွယ်ပြည်တော်စုတည်ဆောင်မယ်ဆိုအမျိုးသားညီညွတ်ရေးကိုလုပ်မယ်ဆိုဒါမှမဟုတ်ရင်ကျွန်တော်တိုင်းတိုင်းညီညွတ်ရေးကိုပြန်လဲသွေးစည်းညီညွတ်ရေးဆိုလုပ်မယ်ဆိုပြီးတော့ပြောတာကြာလောက်တဲ့ကြာတော့မဖြစ်သေးဘူ
းပြည်သူ့လွှတ်တော်အနေနဲ့တရားအမြင်ပြောင်းခြင်းဆိုကိုလက်ခံဆွေးနွေးတာဟာဒေသခံဌာနတိုင်းနာတို့ရဲ့သဘောထားစာနာနဲ့စာကျင်နေုံမျှမကဘသဝီနေသားပြုတ်ပေါက်တွေကိုလည်းအတိမတ်ပြုတ်ခြင်းမရှိတဲ့သဘောတက်ရောက်နေတယ်လို့လည်းဒေသခံတွေကပြောပါတယ်အစိုးရအနေနဲ့ငင်းချမ်းရေမျိုးသားပြန်လည်တည်မြဲရေးကိုတည်ဆောက်တဲ့နေရာမှာပတ်ဝန်းကျင်တချင်းနေကောင်းကိုဖန်တီးပေးဖို့လိုတယ်လို့ထိလွယ်ရှလွယ်တဲ့ကိစ္စရပ်မျိုးကိုရှောင်ရှားပေးဖို့လည်းလိုတယ်လို့ဒေသခံနိုင်တင်ညုတ်ကအခုလိုပြောပါတယ်
ငြိမ်းချမ်းရေးကိုတည်ဆောက်တဲ့နေရာမှာမျိုးသားပြန်လည်စိတ်ဓာတ်ရေးကိုဆောင်ရွက်တဲ့နေရာမှာပေါင်းဝင်ချင်းချင်းတွေကောင်းကိုဖန်တီးပေးပါဒီလိုမျိုးထိတယ်ရှလွယ်တဲ့ကိစ္စမျိုးကိုရှောင်ရှားပေးပါလို့
တန်လင်တရား၆ဆောင်ကိုဘိုးကျောင်းအောင်စန်းတရားအမည်ပြောင်းဖို့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကစင်ကျင်နှောင်းလျားနဲ့ပြုမှုဆောင်ရွက်ကြဖို့လိုတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ်တဲ့ဒေါက်တာအေးဆန်းကပြောပါတယ်
။အဲ့တော့ကတော့ကျွန်တော်ပြောချင်တာကတော့ဒီတားကသိစရာစဉ်းစားပြီးတော့ဟောက်တာလားနှစ်ဖက်လုံးကဒါကိုစင်ကျင်တုံတရားနဲ့ပြုမှုဆောင်ရွက်ကြဖို့ကျွန်တော်ဆန္ဒမြတ်တရား
ဘိုးကျောင်းအောင်စန်းတရားအမည်ပေးတာကိုရုတ်သိမ်းပေးဖို့ဒေသခံ၆ဆောင်ပြည်သူလူထုတောင်းတချောတို့ဟာလည်းမတ်လ၂ရက်နေ့ကဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်။တကယ်လို့တရားမီပြောင်းချင်းကိုဆက်လက်ကောင်းထဲပေါ်မယ်ဆိုရင်အမျိုးသားစစ်အထိကက်ကွက်ဆန္ဒပြမှုတွေလှုပ်ဆောင်တော့ဖို့ဒေသခံမွန်လူတို့မွန်လူမှုဖွဲ့စည်းတွေကပြင်ဆင်နေကြပါတယ်။မော်လမြိုင်တက္ကမှုပေါ်နဲ့ချောင်းဆောင်ဘက်ကကညော်တို့ဆက်သွယ်တိစောက်ထားတဲ့တန်လန်တရားချောင်းဆောင်ဟာသမရဦးသိန်းဆိုင်ဆွေရလက်ထက်ကစီမံကိန်းဖြစ်ပြီး2015ခုနှစ်ဖေဖော်ဝါရီလကစတင်အကောင်ထဲပေါ်တိစောက်ခဲ့ပါတယ်။
ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာအခြေပြုလှုပ်ရှားနေတဲ့ NCA အပြစ်ခတ်ရပ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့အုံမှုကျေးရွာအုပ်စုလွယ်မုံစုတပ်စခန်းကိုအစိုးရတပ်မတော်ကနေတွားရောက်တိုက်ခိုက်ခဲ့တဲ့အတွက်နှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့မထိုးသေးတဲ့အဖွဲ့တွေအပေါ်ဘလို့ကြေရိုက်မှုတွေရှိနေပါသလဲဆိုတာကိုနမ်မြီဟောင်းကနေ RCSS SSA ကြော်ရေးဆိုခွင့်ရှိသူဒူပုံမူကြီးဆိုင်ငင်းကိုဆက်သွယ်မင်းမြတ်ချက်ကိုကြားစားရမှာပါရှင်
ရှမ်းပြည်တပ်မတော် RCSS SSA ရဲ့တီဘောဘက်မှာရှိတဲ့စခန်းကိုအစိုးရတပ်မတော်ကဝင်ရောက်တိုက်ခိုက်တယ်လို့ကြားသိရပါတယ်။ဘာကြောင့်ခုလိုဝင်တိုက်ရတာလဲရှင်
။အေးဘာကြောင့်တိုက်ရလဲဆိုတော့ကိစ္စကိုကျွန်တော်လည်းဖြေရှာနေတုံးပဲခွတိရှာမရသေးဘူးဘောနော်။ကျွန်တော်တို့ကဒီမှာ NC ထိုးထားပြီးတော့အဖွဲ့ဆိုတော့ NC အရဆိုရင် NC လက်မှတ်ရေးထိုးထားတဲ့နှုတ်နှစ်ဖက်ကလိုက်လာမှာဟုတ်။အခုလို NC ကိုချုပ်ဖောက်ပြီးတော့ကျွန်တော်တို့ဖတ်တိုက်တယ်ဆိုတော့ NC ကိုချုပ်ဖောက်ရရောက်တယ်လို့ပဲကျွန်တော်တို့မြင်တယ်လေ။
အော်ဟုတ်ကဲ့ RCSS ကနေမြေချပြီးစခန်းချတယ်လို့တပ်မတော်ဘက်ကဆွဆွဲထားတယ်လို့မျိုးအခုလည်းအဲ့ဒါကြောင့်တိုက်တာလားမသိဘူးနော
်ဒါပေမဲ့သူတို့အမြဲပြောနေတဲ့ဖင်ချေတစ်ခုပေါ့သူတို့တပ်မထားတဲ့နေရာမှာမနေဘူးသူတို့နေမြေကျူးကျော်လဲဆိုတော့သူတို့အမြဲပြောနေတဲ့လက်သုံးစကားပေါ့အမှန်ဆိုရင်နေမြေတပ်မတယ်ဆိုတော့ခုတည်းကကျွန်တော်တို့ကြားမှတိတိပပမရှိသေးဘူးခင်ဗျစာချုပ်စာတမ်းနဲ့တပ်မထားတာမရှိသေးဘူး
အခုလိုတိုက်ပွဲတွေမကြာခဏဖြစ်ပွားနေမယ်ဆိုရင်ဗမှုတို့လှုပ်ထားတဲ့ NCA ကိုဘယ်လိုအကျိုးသက်ရောက်စေနိုင်မလဲရှင်
။အဲ့လိုလှုပ်တဲ့အတွက်ကြောင့် NC မထိုးတဲ့အဖွဲ့ကိုလည်းတတိပေးရရောက်တယ်လေ။ထိုးပြီးသားအဖွဲ့ကိုတောင်မှသူကဒီလိုဆက်ဆံနေဆိုရင်မထိုးတဲ့အဖွဲ့တွေပေါ်ဘယ်လိုနေမလဲပေါ့
။ဟုတ်ကဲ့အခုနောက်ဆုံးအနေထားဘယ်လိုရှိလဲဆိုတာပြောပြပေးပါလားရှင်
။ဒီနှစ်ဖက်ကအစ်အနေထားနဲ့ပြင်ပြထားတဲ့အခြေအနေတော့ရှိနေတုံးပဲပေါ့။ဒီဘောကွင်ထဲမှာလည်းတတိဝိရိယနဲ့တော့နာဆင်းကြပါဘောနော်တိုက်ပွဲရှိနေကြီးကိုလည်းကျွန်တော်တို့ဘက်ကလည်းအပ်သိပေးပါမယ်ပေါ့နောက်ပြီးတော့ဒီတိုက်ပွဲနေပြီးတော့တစ်ဆင့်အကြီးကြီးမားမားမဖြစ်အောင်လည်းကျွန်တော်တို့ဘက်ကလည်းတိုက်ခိုက်ရေးစောင့်ကြည့်တဲ့အဖွဲ့လေ TMC အကောင်မြင်းနဲ့တစ်ဆင့်ကျွန်တော်တို့လည်းအကြောင်းကြားထားတယ်ပေါ့အစိုးရဘောတမတော်ဘောဒီတိုက်ပွဲလည်းအမြန်ဆုံးရပ်တန့်ပေးပါဒီကိစ္စလည်းအမြန်ဆုံးဖြေရှင်းပေးပါဆိုတဲ့သဘောနဲ့ကျွန်တော်တို့ညှိနှိုင်းနေပါတယ်ပေါ့
ဟုတ်ကဲ့ရှမ်းပြည်တမတော် RCSS SSA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်ငင်းကိုကျေးဇူးတင်ပါတယ်ရှင်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့တီဘောမြို့နယ်ရှေ့တန်းတပ်စခန်းကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ RCSS SSA ဘက်ကပြောပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တင်ရင်တင်လွာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တိုင်းတင်လွာအစီအစဉ်ပါရှင်။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်ထိထုတ်လွှင့်နေပါတယ်ရှင
်။American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ IS Al-Qaeda နဲ့တခြားအကြမ်းဖက်အဖွဲ့တွေရဲ့ခိုင်းစီချက်ကြောင့်ပဲဖြစ်ဖြစ်အဲ့ဒီအဖွဲ့တွေကိုအားကြလိုပဲဖြစ်ဖြစ်လှုပ်ဆောင်တဲ့အကြမ်းဖက်လုပ်ရက်တွေကိုဟန်တားတဲ့လုံထုံးလုံနည်းတွေကိုပြောင်းလဲဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကတိုက်တွန်းလိုက်ပါတယ်။ပထမအဆင့်အနေနဲ့အထွေထွေညီလာခံကတဆင့်တခြားကုလသမဂ္ဂအဖွဲ့အစည်းများစွာအတွက်ချမှတ်ပေးလိုက်တဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေကိုဦးစီးဖို့အတွက်လက်ထောက်အတွင်းရေးမှူးချုပ်တဦးကညီနန်းဆောင်ရွက်ရေးမှုအဖြစ်တာဝန်ယူလှုပ်ဆောင်သွားပေးဖို့သူကအဆိုပြုလိုက်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေကိုကြီးကြပ်ဆောင်ရွက်ပေးရေးအတွက်လက်ထောက်တွင်းရေးမှုချုပ်ခန့်အပ်တာဝန်ပေးမယ့်အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြိုဆိုလိုက်ပါတယ်။လက်ထောက်တွင်းရေးမှုချုပ်အနေနဲ့ကုလသမဂ္ဂကဦးစီးဆောင်ရွက်နေတဲ့ကမ္ဘာလုံးဆိုင်ရာအကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်တွေကိုချမှတ်အကောင့်ထည့်ဖော်ရမှာဦးစားပေးလှုပ်ဆောင်ရမယ့်အချက်တွေကိုပြင်ဆင်ဆောင်ရွက်ဖို့လိုအပ်ကြောင်းအထွေထွေညီလာခံအတွင်းအလို့သဘောဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သားအမတ်ကြီးနီကီဟေလီကပြောကြားလိုက်ပါတယ
်။ It can expand the assistance it provides to member states. It can help states stop the flow of foreign terrorist fighters.
ဒီနိုင်ငံတွေရင်းမှုဖြစ်တာဝန်ယူမဲ့လက်ထောက်တွေ့ရင်းမှုချုပ်အနေနဲ့အဖွဲ့ဝင်နိုင်ငံတွေကိုအကူအညီပေးနိုင်တယ်လို့ပြည်ပကအကြံဖက်သမားတွေဝင်မလာနိုင်အောင်လဲအကူအညီဟန်တာပေးနိုင်ပါတယ်။ဒါပြင်တိုင်းပြည်တစ်ခုအတွင်းနေဆက်ဖြတ်ကျော်ပြီးဘယ်သူတွေဝင်လာတယ်လဲဆိုတာကိုအလင်းအမြန်စစ်ဆေးနိုင်တဲ့စနစ်တစ်ခုကိုလည်းတည်ထောင်ပေးနိုင်ပါတယ်
။ဒါပြင်ကုလသမဂ္ဂအနေနဲ့အစွန်းရောက်အကြမ်းဖက်မှုစန့်ကျင်ရေးဆိုင်ရာကိစ္စရပ်တွေပုံမကျေကျေပြန့်ပြန့်လှုပ်ဆောင်နိုင်မဲ့အစီအစဉ်တွေထည့်သွင်းလှုပ်ဆောင်တာအဲဒီလိုအစွန်းရောက်အကြမ်းဖက်မှုတွေကိုစန့်ကျင်တဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာတွေကိုလည်းပြုလုပ်နိုင်ကြောင်းတာမကြီးဟေလီကပြောပါတယ်။ကုလသမဂ္ဂအနေနဲ့လွတ်လပ်စွာပြောဆိုခွင့်နဲ့အကြမ်းဖက်မှုတွေကိုဟန်တားရေးမှာအဓိကကျတဲ့အချက်တစ်ခုဖြစ်တဲ့တရားဥပဒေစိုးမိုးရေးအပါအဝင်လူ့အခွင့်အရေးမြင့်တင်ရေးလှုပ်ဆောင်နေမှုတွေဟာအရေးပါကြောင်းလည်းတာမကြီးဟေလီကမိမောင်းထိုးပြောကြားခဲ့ပါတယ်။ဒါပေမဲ့အနေအကြီးဆုံးအကြမ်းဖက်အဖွဲ့အစည်းတွေကိုချေမှုန်းရေးလှုပ်ဆောင်တဲ့နေရာမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအကြမ်းဖက်လုပ်ငန်းတွေကိုထောက်ခံအားပေးနေတာတွေမရတတ်မချင်းအောင်မြင်မှုရနိုင်မှာမဟုတ်ဘူးလို့တာမတ်ကြီးကပြောပါတယ
် Proposals on paper will have limited impact as long as there are states that choose to arm, shelter and finance
အကြမ်းဖက်အဖွဲ့အစည်းတွေကိုလက်နက်ထောက်ပံ့ပေးတာခိုလုံခွင့်ပေးတာနဲ့ငွေကြေးအပြင်ထောက်ပံ့ပေးနေတာတွေကိုမရတတ်မချင်းစာရွက်တွေပေါ်မှာရေးသားထားတဲ့အဆိုပြုချက်တွေဟာလက်တွေ့မှာထိရောက်မှုရှိမှာမဟုတ်ပါဘူး
အတွင်းရေးမှူးချုပ်ကူတရက်စ်အဆိုပြုလိုက်တဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုတာမတ်ကြီးဟေလီကချီးကျူးပြောကြားလိုက်ပြီးအတွင်းရေးမှူးချုပ်ပြောကြားလိုက်တဲ့ကဘာတဝမ်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေတိုက်ဖျက်ရေးအတွက်ကျွန်ုပ်တို့အနေနဲ့လုပ်စရာတွေအများကြီးကြံနေပါသေးတယ်ဆိုတဲ့ပြောဆိုမှုဟာလည်းအရေးပါကြောင်းတာမတ်ကြီးနီကီဟေလီကထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ကြည်ပါပြီ
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့ဒေါက်ခင်မြတ်သက်ကပြောပြမှာပါ။
အဲ့ဆစ်တွေ့ကြောက်ဖွဲ့မျိုးရောလို့သူတို့ကိုရင်ချင်းညာထားတဲ့ရိုက်ကာမျိုးကိုဝင်းပြီးသိမ်းတဲ့အခါမှာအီရတ်တပ်တွေကိုလက်နက်အထောက်အကူပေးဖို့အတွက် American Marine တပ်သားတွေဟာဆီးရီးယားရှေ့မြောက်ပိုင်းဒေသကိုရောက်သွားပြီလို့ American ရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းခုလိုရိုက်ကာတိုက်ခိုက်ရင်းနဲ့ပတ်သက်ပြီး American နဲ့တူရကီတို့ကြားနောက်ဆုံးသဘောတူညီမှုရတဲ့အနေအထားမရှိသေးပါဘူး။ရိုက်ကာမျိုးတွေက G400 လောက်ကိုနှင်ထုတ်နိုင်ဖို့အတွက် American ကူညီပေးထားတဲ့ Cuts တပ်ဖွဲ့တွေကပဲဥဆောင်မလား။ဒါမှမဟုတ်တူရကီဥဆောင်တဲ့ဆီးရီးယားတပ်ုံတွေကပဲဥဆောင်မလားဆိုတာဆုံးဖြတ်နိုင်တဲ့ပုံမျိုးအခုထိမတွေ့ရသေးပါဘူး။ American ဒီရန်ဆွနဲ့ဥရောပရဲ့ Democracy Snake ကိုအားနေအောင်ရုရှားသမ္မတ Vladimir Putin ကိုရင်လုပ်နေတယ်လို့ဆယ်စုနှစ်နဲ့ချီးပြီးရှိနေတဲ့ NATO မဟာမိတ်အဖွဲ့ပြောခွင့်အောင်အခုဝင်နိုင်ငံတွေရဲ့ရွေးကောက်ပွဲတွေကိုဝင်နှောက်ဖို့ကြိုးစားနေတယ်လို့လွှတ်တော်ကျမ်းစာပွဲမှာနိုင်ငံခြားရေးအသုံးသက်သူတွေနဲ့ Estonian နိုင်ငံသမ္မတဟောင်းတို့ကချက်သပြေးနေမှာပြောပါတယ်။ဒီမြန်မာနေဆက်ဒေတာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရဖို့နှစ်နိုင်ငံနေဆက်ဒေတာတိုက်ခိုက်နေတဲ့အဖွဲ့အားလုံး လက်နက်ကင်တိုက်ခိုက်မှုတွေချက်ချင်းရစဲဖို့ပြုလုပ်ဆောင်ကတောင်းဆိုလိုက်ပါတယ်။မတ်လ6ရက်တနင်္လာနေ့ကိုကန်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်တရုတ်နယ်နယ်ဝေးထဲကြီးစံတွေကြောက်ရောက်ထိမှန်ပြီးတော့ထိခိုက်မှုတွေလည်းရှိနေတာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့လူခွင့်ရင်ညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချရတဲ့အခါကု
မဆူမြတ်မှာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။တောက်ကြနေနေတဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသွားရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.